ရသားတစ်ပိုင်းဦးသိန်းစိန်အစိုးရလက်ထက်အခမ်းအနားအဆောင်အယောင်နဲ့အစည်းအဝေးတွေကျင်းပတာကိုပြည်တွင်းပြည်ပသတင်းမီဒီယာမှာမကြာခဏပေါ်ပြကြပါတယ်နှစ်စဉ်အစည်းအဝေးထောင်ချီကျင်းပတဲ့အာဆီယံအသင်းမှာဥက္ကဋ္ဌလုံနိုင်တာကိုလည်းတခါတနာပေါ်ပြကြပါတယ်စစ်တပ်ကြီးစိုးတဲ့အနည်း90ကျော်ကာလမှာနိုင်ငံရေးဆိုတာအစည်းအဝေးကျင်းပတာဖြစ်ပါတယ်အစည်းအဝေးတွေကျင်းပတဲ့အတွက်အရသားနဲ့ဆက်ဆံရေးကောင်းမွန်လာပြီးမြက်အနာရစစ်ဘူးလူဒန်းစားဟာမိမိရဲ့ရပိုင်ခွင့်နဲ့အဆောင်အယောင်တွေကိုစွန့်လွတ်တာမဟုတ်ပါဘူး1996မှာအာဆီယံအသင်းဝင်ဖြစ်လာတော့ဗမာစစ်အစိုးရမှအစည်းအဝေးလုပ်ပြီးကော်မတီဖွဲ့တဲ့အလေးအကျင့်နဲ့ရင်ပါလာတာ35နှစ်ရှိနေပါပြီဒါကြောင့်အစည်းအဝေးတန်တရာလဲနေတဲ့အာဆီယံအသင်းမှာဘယ်နေရာကဘယ်လူစခန်းသွားရမယ်ဆိုတာကိုချက်ချင်းသဘောပေါက်သွားတာဖြစ်ပါတယ်အမေရိကန်ဥရောပနဲ့ဆက်ဆံရေးအဆင်ပြေသွားတော့အစည်းအဝေးတွေမကတော့ပဲနှင်းတော်ဖလေပွဲနဲ့အလုံယုံဆွေးနွေးပွဲတွေကျင်းပပြီးစီးပွားရှာသူတွေတောင်ရှိလာပါတယ်။ဒါမျိုးကိုစင်ကာပူမှာလှုပ်ရှားနေတာကြားလာပါပြီ။ဒါတွေကြောင့်မြန်မာအစိုးရမျက်နှာပန်းလှလာပါတယ်
။တန်တမာရေးစာမျက်နှာတွင်အရှင်အဟုန်ဖြင့်တိုးတက်အောင်မြင်နေသည်ဆိုတဲ့ခေါင်းစဉ်နဲ့စက်တင်ဘာလ17ရက်နေ့မှာသမရယုံကကြေညာချက်ထုတ်ပြီးဂုဏ်ယူလိုက်ပါတယ်။ပြုပြင်ရေးမှချီးကျူးခံရတာနဲ့အနည်း20ကျော်ဆွေးနွေးဝေဖန်လာတဲ့လူအခွင့်ရေးကိစ္စကိုရပ်ဆိုင်ဖို့ကုလသမဂ္ဂကိုတောင်းဆိုတဲ့အထိဗမာအစိုးရဟာပြောရဲဆိုရဲရှိလာပါတယ်။ဦးသိန်းစိန်အစိုးရရဲ့ပြုပြင်ရေးလုပ်ငန်းတွေဟာယုံကြည်စိတ်ချလောက်အောင်အခြေခံသေးတာမဟုတ်ဘဲအပြောများပြီးလက်တွေ့နေနေလို့အာဏာရှင်ခေတ်ပြန်သွားမှစိုးရိမ်နေရတယ်လို့ကုလသမဂ္ဂကယူဆပါတယ်။အစည်းအဝေးအစီအစဉ်လုပ်နိုင်တဲ့အာဆီယံဥက္ကဋ္ဌရဲ့အာဏာကိုအသုံးပြုပြီးမိမိအကျိုးစီးပွားကိုမြင့်တင်ရမှာလဲဗမာအစိုးရအောင်မြင်နေတာတွေ့ရပါတယ်။အစည်းအဝေးနိုင်ငံရေးမှာကျွမ်းကျင်တာကိုပြသနေပါတယ
်။အာဆီယံဝန်ကြီးများအစည်းအဝေးမှာအလုံးသဘောတူမှဆုံးဖြတ်နိုင်တာမို့ဥက္ကဋ္ဌရဲ့အခမ်းကဏ္ဍဟာအရေးအကြီးဆုံးဖြစ်ပါတယ်။အာဆီယံဥက္ကဋ္ဌရဲ့အစည်းအစဉ်လုပ်ပိုင်ခွင့်ကိုစာရေးပြီးဖော်ပြထားတာမဟုတ်တဲ့အတွက်လူသလိုသုံးနိုင်တဲ့သဘောရှိတာမို့ဗမာအစိုးရဟာရိုဟင်ဂျာကိစ္စကိုဘေးဖယ်ထားနိုင်ပါတယ်။အာဆီယံအသင်းဝင်ဖြစ်တာ18နှစ်ရှိပြီဖြစ်လို့အစည်းအဝေးသဘောကိုနားလည်တဲ့မြန်မာအစိုးရဟာအခြားအာဆီယံဥက္ကဋ္ဌတွေရဲ့အမှားကိုရှောင်ရှားနိုင်ခဲ့တယ်လို့ဗန်ကောက်အခြေစိုက်နေရှင်သတင်းစာအက်ဒီတာကဝိချွန်ကီတာဘောင်ကဩဂုတ်လ18ရက်နေ့ကချီးကျူးထားပါတယ်။ဥက္ကဋ္ဌလုတ်သွားကြတဲ့ကမ္ဘောဒီးယားနဲ့ဘရူနိုင်းအစိုးရတဲ့မြန်မာကအများကြီးတာပါတယ်တဲ့။တောင်တရုတ်ပင်လယ်ကိစ္စမှာအာဆီယံအကျိုးစီးပွားကိုမြင့်တင်နိုင်တယ်လို့ချီးကျူးထားပါတယ်။
တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုမှာဗီယက်နမ်၊ဖိလစ်ပိုင်၊ဘရူနိုင်းနဲ့မလေးရှားတို့ပါဝင်နေကြပြီးအင်ဒိုနီးရှားကစိုးရိမ်ပူပန်နေပါတယ်။အငင်းပွားမှုမှာမပါဝင်တဲ့နိုင်ငံတွေကတော့ကမ္ဘောဒီးယား၊လာအို၊ထိုင်းနဲ့မြန်မာဖြစ်ပါတယ်။တရုတ်ညွန်ညင်မှာစိုးရိမ်တဲ့ကမ္ဘောဒီးယားဟာရေပိုင်နဲ့အငင်းပွားမှုကိုထိန်ချန်လိုတဲ့အတွက်အာဆီယံကြီးညာချက်မထုတ်နိုင်တဲ့အဖြစ်ကိုရောက်သွားပါတယ်။မြန်မာကတော့အာဆီယံအသင်းရည်တည်ချက်ကိုကာကွယ်ပြီးတရုတ်စိတ်မပြတ်အောင်လုပ်နိုင်တယ်လို့ဒီအမျိုးသမီးတုတေတီရွန်စွန်ရဲ့စက်တင်ဘာစာရမ်းမှာဖော်ပြပါတယ်။အပြင်းထန်ဆွေးနွေးကြပေမဲ့နောက်ဆုံးကြေညာချက်မှာဆွဆွဲပစ်တင်တာမျိုးမရှိအောင်ရှောင်ရှားနိုင်ပါတယ်။ဘယ်သူမှမထိခိုက်ရင်အားလုံးသဘောတူချက်ရယူနိုင်တဲ့သဘောတရားကိုကျင့်သုံးနေပုံရပါတယ်
။လွန်ခဲ့တဲ့အောက်တိုဘာလကအီတလီနိုင်ငံမီလန်မြို့မှာကျင်းပတဲ့ဆယ်ကြိမ်မြောက်အာရှဥရောပတိတ်တီးအစည်းအဝေးမှာသမ္မတဦးသိန်းစိန်မင်ကွန်းပြောနိုင်တာဟာအပေခံကြီးအောင်လန်းထူပုံကူပြတာတလူဖြစ်နေပါတယ်။အာရှဥရောပအစည်းအဝေးကိုဗမာစီအစိုးရကိုယ်စားလှယ်တက်ခွင့်မရတဲ့အတွက်အာဆီယံအသင်းနဲ့ဥရောပအကြားအတော်လေးစကားများခဲ့ရပါတယ်။2004ရောက်တော့မှတိတ်တန့်အရာရန်ကိုခွင့်ပြုတဲ့အတွက်နိုင်ငံခြားရေးဝန်ကြီးအစည်းအဝေးတက်ခွင့်ရသွားပါတယ်။ဒါပေမဲ့အစိုးရသုံးမဟုတ်နိုင်ငံတော်အကြီးအကဲကတော့တက်ရောက်ခွင့်ပိတ်ပင်ထားခဲ့ပါတယ်။တကယ်တော့အဖွဲ့ဝင်နိုင်ငံ90ကျော်တက်ရောက်တဲ့အာရှဥရောပတိတ်တင်းညီလာခံဟာစကားဝိုင်းတာဖြစ်တာမို့ဦးသိန်းစိန်အတွက်အပန်းမကြီးတယ်လို့ဖြစ်နေပါတယ်။ပြည်တွင်းပြုပြင်ပြောင်းလဲမှုမှာတိုင်းသူပြည်သားအကျိုးမခံစားရသေးပေမဲ့ပြည်ပဆက်ဆံရေးမှာအများကြီးအဆင်ပြေလာပါတယ်။အစည်းအဝေးကျင်းပပြီးကော်မတီဖွဲ့နိုင်တဲ့အကျိုးကိုခံစားနေရတာဖြစ်ပါတယ်။ဒါပေမဲ့မဆလာကိကလူအစည်းအဝေးတန်လျာလဲပြီးလက်တွေ့အခြေအနေကောင်းမွန်တိုးတက်မလာရင်ပြည်ပဆက်ဆံရေးမှာလည်းအဆင်မပြေဖြစ်လာနိုင်ပါသေး။လက်တွေ့မပါတဲ့အစည်းအဝေးနိုင်ငံရေးဟာအမြဲတမ်းကျင့်သုံးလို့မရကြောင်းမြမအခြေအနေကတက်တည်ပြနေပါသေးခင်ဗျာ။